ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းဝင်တာယာရေးဝန်ကြီးဌာနဝန်ကြီးဦးမေအောင်ကိုနိုင်ငံတော်သမ္မတအမိတ်နဲ့တာဝန်ကရဆက်လိုက်ပြီးဖြစ်ပါတယ်။ရခိုင်စီပင်ဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့မတင်တော့တဲ့အကြောင်းလဲရခိုင်ပြည်နယ်စွတ်တော်ရဲ့အရေးပေါ်လွှတ်တော်အစည်းအဝေးကပြည်နယ်စွတ်တော်ကိုယ်စားလှယ်ထောက်ခံမဲ့အများစုနဲ့သုံးဖြားခဲ့ကြတာဖြစ်ပါတယ်။နောက်ကြလာမဲ့ဝန်ကြီးတွေအနေနဲ့ပြည်နယ်စွတ်တော်ရဲ့အတန်နဲ့ပြည်နယ်စွတ်တော်ရဲ့တဘောထားကိုအလေးထားဖို့လိုအပ်တယ်လို့လည်းရခိုင်ပြည်နယ်စွတ်တော်ကိုယ်စားလှယ်တူကဆိုပါတယ်။အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်263ပုံမှန်ကွဲ9ပုံမှန်ကွဲငယ်2ပြည်အောင်စုဆိုရဖွဲ့ဥပဒေပုံမှန်80နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်အစိုးရဖွဲ့ဥပဒေပုံမှန်55ပါပြဋ္ဌာန်းချက်ဒီအရာဒီခိုင်ပြည်နယ်အစိုးရဖွဲ့စီရင်တာယာရေးဝန်ကြီးဌာနဝန်ကြီးဦးမြောင်ကိုနိုင်ငံတော်သမ္မတအမိန့်အရထုတ်ပေးကြောင်းနိုင်ငံတော်သမ္မတရုံးကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်အမိန့်အမှတ်ကိုမြင့်ဆောင်2018ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်စီရင်ဝန်ကြီးဦးမြောင်ကိုတာဝန်ကထမ်းဆောင်ဖို့မတင်တော့ဘူးဆိုတဲ့အဆိုကိုလည်းရခိုင်ပြည်နယ်လွှတ်တော်မှာအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်ကိုယ်စားလှယ်တွေကြားမဲခွဲဆုံးဖြတ်ရမှာလဲလွှတ်တော်ကိုယ်စားလှယ်အများစုထောက်ခံမဲရပြီးတော့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဝန်ကြီးဦးမြောင်အနေနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုတိုင်ပင်ဆွေးနွေးခြင်းတင်ပြခြင်းမရှိဘဲသူ့သဘောနဲ့သူလှုပ်ဆောင်ခဲ့တာတွေရှိခဲ့တဲ့အကြောင်းဒါကြောင့်မို့လို့အခုလိုမျိုးတာဝန်ကနေရက်စဲဖို့ပြည်နယ်လွှတ်တော်ဘက်ကအရေးဆိုခဲ့ကြရတာဖြစ်တဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒူးဒီအောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်အဓိကတော့အချက်ကိုချမ်းနဲ့ကျွန်တော်တို့အဲသူ့ကိုဆက်ဆစ်ဖြစ်တယ်လေအဲ့ဒီတိမအဓိကပါလာတာကတော့အဲ့လားကျွန်တော်တို့စီမံကိန်းတွေကိုအကုန်လုံးပေါ်တဲ့နေရာမှာတော့စီမံကိန်းကိုကျွန်တော်လွှတ်တော်ကိုပြင်ပြရပါတယ်ခင်ဗျာဟုတ်ပါဒီလိုရှိတဲ့ဥပဒေပုံမှန်250အရာနော်ကျွန်တော်တို့စီမံကိန်းစီမံချက်တွေအဲ့လားကျွန်တော်တို့ budget တွေတုံးဖို့နေရာမှာကျွန်တော်တို့ပုံမှန်250အရာကျွန်တော်တို့ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်ရပြီးမှလုပ်ရပါတယ်ခင်ဗျာ။ဥပမာနေပြီးတော့နော်ကျွန်တော်တို့ပြည်နယ်လွှတ်တော်ကိုအဲ့လားဒီအတည်ပြုချက်လွှတ်တော်တို့တင်ခြင်းမရှိဘဲအကျဉ်းစားနဲ့ပတ်သက်ပြီးတော့သူတို့တင်တော့ရုံးဆောင်ပြီးတော့ဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်ဥပဒေကိုကျော်လွန်ပြီးတော့လုပ်တဲ့အတွက်ကြောင့်ရခိုင်ပြည်နယ်လွှတ်တော်ကအဓိကအဆင့်ဆက်ဆက်ရှိတင်ရတာဖြစ်ပါတယ်ခင်ဗျာ
။အဲ့တော့အခုဆိုလို့ရှိရင်ဆရာတို့ဒီအဆိုပြုချက်လည်းရှိတယ်ဒီသူ့ကိုတာဝန်ရရက်ဆဲဖို့အတွက်လည်းလုပ်ခဲ့တယ်ပေါ့နော်ဒါမဲ့ဆရာရခိုင်ပြည်နယ်အစိုးရတစ်ခုလုံးပါရောဒီကိစ္စကတာဝန်ရှိတယ်လို့မထင်ဘူးလားဆရာ
အဲအဓိကအောက်ဖြစ်ဒီနော်အဓိကစီပင်နဲ့ဆိုင်ရတဲ့အတွက်ကြောင့်ဒါဟာစီပင်ဆရာဝန်ကြီးအပေါ်မှာတိုက်အဲ့ဒါဒီတက်ဆိုင်နေတယ်နော်ကျွန်တော်တို့လွယ်ရင်တော့အဲ့ဒါသူ့အဖွဲ့ကိုရောကျွန်တော်တို့ကပြင်နေအဲ့ဒါတုံ့ပြန်ရမယ့်အခြေအနေတွေတော့ရှိတော့ရှိနေပါတယ်ခင်ဗျာနော်
အဓိကကတော့ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမြောင်ကိုနိုင်ငံတော်ကပေးရတဲ့တာဝန်ကိုကျေပြွန်အောင်မထမ်းဆောင်ဘူးဆိုတဲ့အချက်အပါအဝင်စွပ်စွဲပြစ်တင်ချက်ကိုတည်းရခိုင်ပြည်နယ်လွှတ်တော်ကိုလွှတ်တော်ကိုယ်စားလှယ်18ဦးကတိုင်ကြားခဲ့တာဖြစ်ပါတယ်ဒီစွပ်စွဲချက်ကိုရခိုင်ပြည်နယ်လွှတ်တော်မှကော်မတီဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့ကြပြီးတဲ့နောက်စုံစမ်းစစ်ဆေးတွေးရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့အဲ့ဒီအစီရင်ခံစာပါတွေးရှိချက်တွေအရဝန်ကြီးဦးမြောင်ဟာတာဝန်ကနေထမ်းဆောင်မို့မတင်တော့ကြောင်းအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးပြည်အောင်စုအစိုးရအဖွဲ့ရဲ့နိုင်ငံတော်သမ္မတဘက်ကရခိုင်ပြည်နယ်လွှတ်တော်ရဲ့သဘောထားနဲ့အရေးပေါ်အစည်းအဝေးရဲ့ဆုံးဖြတ်ချက်အပေါ်အလေးထားပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးတဦးကိုယာရုကနေရက်ဆဲလိုက်တဲ့အပေါ်ကြိုဆိုကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်
ကျွန်တော်တို့ကဘာလို့ဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါကျင်းနေမှုရှိတယ်လို့ကျွန်တော်တို့ပြောမှာပဲပေါ့ဘာလို့ဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒီမှာစစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်တော့ဥပဒေနဲ့အညီအဲ့ဒါဒီနေ့ပြည်ထောင်စုကဆော်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့သဘောထားကတော့နော်အဲ့ဒါဒီပြည်ထောင်စုကအဲ့ဒါဒီပြည်ပြတ်ကအဲ့ဒါတိုင်းပြည်တယ်ဆိုတာကိုကျွန်တော်တို့ကသဘောပေါက်ပါတယ်ခင်ဗျာ
တာဝန်ကနေရက်ဆဲလိုက်တဲ့စီပင်ဝန်ကြီးဦးမြောင်ရဲ့နေရာမှာအစ်စ်နောက်ထပ်ခန့်အပ်မဲ့ဝန်ကြီးအစ်စ်ယာတို့ကိုဆက်ခံမဲ့အစိုးရအဖွဲ့ဝန်ကြီးအနေနဲ့လည်းအထူးသဖြင့်ဒေသခံပြည်သူတွေရဲ့ဆန္ဒမဲ့အများစုနဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ကိုယူထားတဲ့လွှတ်တော်ရဲ့အတန်ကိုအလေးထားလိုက်နာဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလည်းလေးစားလိုက်နာဖို့လိုတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။ကျွန်တော်တို့ကတော့နော်အဲ့ဒါဒေဝန်ကြီးတွေတက်တဲ့ပြည်သူအတွက်အကောက်ဆုံးဖြစ်ဖို့လိုအပ်တယ်။အဲ့ဒါပြည်သူကတင်မြှောက်ထားတဲ့လွှတ်တော်ကိုလေးစားဖို့လိုပါတယ်နော်။အဲ့ဒါဒီလိုလေးလေးစားစားနဲ့လွှတ်တော်မှာတော့ကျွန်တော်တို့တင်ပြနိုင်တဲ့အခြေအနေတွေဥပဒေနဲ့အညီဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ကဒေဝန်ကြီးဆိုကျွန်တော်လက်ခံပါပြီနော်။ဒီမှာအဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နော်။ဥပဒေအရပေါ့တော်၎င်းကျွန်တော်တို့ပြည်နယ်အဲ့ဆိုရရဲ့နော်သူတို့ရဲ့ဥပဒေရတော့၎င်းမှန်မှန်ကန်ကန်နဲ့ဆောင်ရွက်မယ်ဆိုရင်ဒီလိုလိုပြဿနာမျိုးဖြစ်လာကြရအကျိုးရှိပါဘူးခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေနယ်မြေတွင်းမတည်ငြိမ်မှုတွေနဲ့နှစ်ဖက်ဒေသခံအတိုင်းဝိုင်းနေကြတင်းမာမှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းဖွ မျိုးတိုးတက်ရေးလမ်းမဆက်သွယ်ရေးလုံခြုံရေးစီးပွားရေးနိုင်ငံတကာနဲ့ဖက်ဆက်ဆောင်ရွက်တဲ့ရေရှည်စီမံကိန်းကြီးတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အချိန်မှာရခိုင်ပြည်နယ်အတွက်ဆောင်ရွက်လုပ်ကိုင်မှုတွေမှာ NLD အစိုးရဘက်ကခန့်အပ်ထားတဲ့ရခိုင်ပြည်နယ်အစိုးရအနေနဲ့စိန်ခေါ်မှုအချက်အလက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆန္ဒမဲအများစုနဲ့လွှတ်တော်မှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP တို့ကြားထိတိုက်တွေ့ဆုံမှုတွေရှိလေရှိပါတယ်ဒီစချိန်မှာတော့ပြည်အောင်စုအစိုးရဘက်ကပြည်နယ်လွှတ်တော်ရဲ့သဘောထားအတိုင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးတူကိုရာထူးကနေထုတ်ပယ်ပြလိုက်တာလည်းဖြစ်ပါတယ်ရှင်